၂၀၁၀ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းပုံလွှတ်တော်မှာအတည်ပြုလိုက်ပြီးနဲ့တက်မတော်သားကိုယ်စားလှယ်တွေကန့်ကွက်ခဲ့ကြတာအပါအဝင်တခြားပါဝင်တဲ့တိုင်းသားတွေနဲ့တတိပညာရှင်တွေမပါဝင်တာကြောင့်အာဏာရ NLD ပါတီရဲ့လှုပ်ဆောင်ချက်တွေအောင်မြင်နိုင်ပါမလားဆိုတဲ့အပေါ်စိုးရိမ်စိတ်တွေထွက်ပေါ်နေပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးတိုင်းသားနိုင်ငံရေးပါတီတွေရဲ့အမြင်သဘောထားတွေကိုစုစည်းပြီးကိုယ်စားဝေးဆိုင်ကတင်ပြပေးပါမယ်ရှင်
။၂၀၁၀ဖွဲ့စည်းပုံအခြေခံဥပဒေကိုစောလင်စွာပြင်ဆင်နိုင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းရေးအတွက်အရေးကြီးအဆိုကို NLD ပါတီကတင်သွင်းပြီးဖေဖော်ဝါရီလ6ရက်နေ့ကပြည်ထောင်စုလွှတ်တော် COA မှာမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီအဆိုကိုတင်သွင်းတဲ့အချိန်မှာတပ်မတော်သားကိုယ်စားလှယ်အားလုံးကဒဂိုင်နဲ့ထပြီးကန့်ကွက်ခဲ့တာကြောင့်လွှတ်တော်မှာအမှတ်နေရာ25ရာခိုင်နှုန်းယူထားတဲ့တပ်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုရနိုင်ပါမလားဆိုတဲ့တံပြားတွေရှိနေတာပါ။ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲဖို့အတွက်လွတ်တော်အမှ85ရာခိုင်နှုန်းကျော်ကထောက်ခံမှသာအတည်ပြုနိုင်မှာဖြစ်တဲ့အတွက်တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်နိုင်ငံရေးပါတီတွေနဲ့လေးလာတုံ့တက်သူတွေအကြားအောင်မြင်မှုရှိမရှိဆိုတဲ့အပေါ်မေးခွန်းထုတ်နေကြတာဖြစ်ပါလေ။တမတော်သားကိုယ်စားလှယ်တွေရဲ့ပူးပေါင်းပါဝင်မှုမရှိရင်တော့နိုင်ငံရေးအရအများထွက်နိုင်တာကလွဲလို့ဖွဲ့စည်းပုံပြင်ဆင်ရေးဟာအောင်မြင်နိုင်ခြင်းမရှိဘူးလို့ SNDP ပါတီကဒီပေါ်မျိုးနဲ့မဲဆန္ဒနဲ့ကိုစားပြုပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကတုံ့တက်ပါလေ။
အနေနဲ့ပါတီအနေနဲ့ကတကယ်အောင်မြင်လို့မဟုတ်ဘူးနိုင်ငံရေးအရာငါတို့ကပြင်ပြင်တယ်တမတော်ကအထောက်ခံလို့တမတော်ကမပြင်ပြင်လို့ပါဆိုတော့နိုင်ငံရေးရည်ရည်အရာဆိုရင်တော့နိုင်ငံရေးရည်ရည်အရာတော့အောင်မြင်တယ်ဆိုပြီးတော့ကျွန်တော်ဥပဒေပြင်ဆင်ရတော့အောင်မြင်ဘူးအဲ့ဒါလို့ဖြစ်ချင်တဲ့ဖြစ်မှာပဲဗျာသူတို့ရည်ရည်ကသူတို့ခလာကတော့သူတို့စင်နာမဲ့ဥပဒေကြမ်းအပေါ်မှာလည်းကြည့်ရမယ်နော်သူတို့ဒီရက်အတိုင်းတမတော်သားကိုယ်စားလှယ်တွေကအာမယ်ခမောက်ဆင်းနေမယ်ဆိုလို့ရှိရင်တော့အဲဒီတမတော်သားကိုယ်စားလှယ်တွေတက်ကအလဲသူရဲ့ရည်ရက်ကရူတတာတဲ့ပြင်နာအဲ့ဗုဒ္ဓလို့ယူဆရင်သူပါကြမယ်ပါပြီးရင်ဆင်းနေကြလို့ရှိရင်တော့ဒီတခုလုံးစီကဥရေပြင်ဆင်ရတာတစ်ချက်မဟုတ်တစ်ချက်မဟုတ်ပေါ့နော်ပြင်ပြင်ပြလိုက်တဲ့ဟာတွေဘယ်လိုအတွက်အောင်မြင်နိုင်တဲ့အလားအလာရှိပါလဲ
လက်ရှိမှာတော့2008ဖွဲ့စည်းပုံတွေကတမတော်ဘက်ကပြင်ဆင်ဖို့ဆန္ဒရှိတဲ့အချက်တွေကိုစပြီးပြင်ဆင်တာကအဆင်ပြေနိုင်လိမ့်မယ်လို့လည်းဦးရဲထွန်းကပြောပါတယ်
။အောင်လဲအောင်မြင်နေတယ်။ဒီနည်းနည်းလေးဒီမြန်မာရေးအတွက်လည်းအပြည့်ရှိနေတယ်ဆိုလို့ရှိရင်တော့တော်ကတော့တည်နိုင်တဲ့ဒီစက်ပြေပုံစံကိုပြင်ပြီးတော့ဟိုပြီးတော့ဒီရောက်စီတဲ့တက်ထမ်းချက်မျိုးပေါ့ဥပမာစာမျိုး၆ချက်လို့ဟာမျိုးပေါ့ဒီဟာမျိုးတွေကိုဒီကိုပြင်လိုက်တာနဲ့နောက်ဒီနဲ့ဆက်ဆက်နေတဲ့အားတွေကပြီးတော့အဲ့လိုရတယ်ဗျ။အဲ့ဒီအားတွေရေးပြီးတော့ပြင်နေဆိုရင်တော့ဟိုတော်တော်လေးတိုင်းရင်းသားတွေအတွက်လည်းတော်တော်လေးပြင်ရစရာဖြစ်သွားမယ်။လက်နဲ့တိုင်းအင်းသားဖွဲ့ကြီးတွေအတွက်လည်းတော်တော်လေးပြင်ရစရာဖြစ်သွားမယ်လို့ထင်တယ်။အဲ့ဒီလာကြောင်းကအဲ့လိုတော့တက်မတော်ကဒီဘောမကြနိုင်တဲ့အားတွေတော့ခောက်ကန်ပါတော့စိတ်ပြောစားလာမှာပေါ့မျိုးလို့အမှန်ကြီးပါ။ဒါလို့ဟိုအောင်မြင်တယ်နဲ့စိတ်နဲ့ရိုးသားရင်သားတွေဆိုလည်းမဖြစ်ကြိုက်သူပြင်ဘူးဆိုလို့ရှိရင်တော့အခုကြော်ထဲမှာစလှမ်းလိုက်တဲ့အိတ်ကတော့နည်းနည်းတော့ရဲနေပြီလို့ထင်တယ
်။ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌ Gomgrong Aung Kham ကလည်းအန်အဒီပါတီကိုဝိုင်းရံပေးမဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့တပ်တိပညာရှင်ပိုင်းအားနည်းနေတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်နိုင်ရေးဖြစ်နိုင်ခြေနည်းနေတယ်လို့ယူဆကြောင်းသုံးသပ်ပါတယ်
။ကျွန်တော်အမြင်မှာတော့အခုလက်ရှိလောက်နေတဲ့ပုံကမျိုးနဲ့တော့အလုပ်ဖြစ်နိုင်ဆိုတော့ဖြစ်ပါလား။အဲဘာဖြစ်လို့ဆိုတော့ဒီမှာအဲတကယ်တမ်းဒီ NLD ကိုဝိုင်းရမယ်အဲတိုင်းရင်းသားအုပ်စုကြီးအကူမဒီဘက်မှာရှိတဲ့ပညာရှင်တွေအဲကျောင်းသားတွေအကုန်လုံးအဲခေါ်ပြီးမှဒီကွန်ပျူတာမှာပါချင်းပါထိုက်ရလို့ပါဖို့တော့ဒါအဲလိုအပ်ပါလား။အဲဘာဖြစ်လို့ဆိုတော့အခုကဒီလူတော်ဖေးရနေတယ်သွားနေတယ်ဆိုတော့လူတော်ဖေးမှာအဲကျွန်တော်ဘလောက်ရှိတော့နေမလဲဘလောက်ရှိခံနိုင်လဲဆိုတော့အပိုင်းတွေရှိရအခုကစစ်တပ်ကမပါတဲ့အပိုင်းတွေကဒါအခက်အခဲဖြစ်ပါလိမ့်မယ်လုံးဝရေပုံစံမျိုးတော့ဒီလိုလေးနဲ့တော့အလုပ်ဖြစ်မှာတော့ကျွန်တော်အမြင်ရမမြင်ပါဘူ
းဒီမှာနိုင်ငံမှာတိုင်းရင်းသားတွေအားလုံးဒန်းလူညီမျှအောင်လှုပ်ဆောင်ပေးနေမှာဒါစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုဖော်ဆောင်နေမှာဖြစ်ကြောင်းလဲကွန်ကောင်အောင်ခန်းကပြောပါတယ
်1948ခုနှစ်ပြည်တော်စာချုပ်အရပေါ်လာတဲ့ပြည်ထောင်စုလည်းနတ်တဲ့ဒါကြောင့်ကိုစက်ကရီတီထောင်စုကိုလုပ်မယ်ဆိုရင်စက်ကရီတီထောင်စုကိုတည်ဆောက်ဖို့ဆိုရင်1948ခုနှစ်ပြည်လုံစာချုပ်ရဲ့အချက်လက်ဒီလိုပါစပါးတဲ့ယူဆောင်မှုကတိုင်းရင်းသားတွေရဲ့အကုန်လုံးလိုလားချက်ပြီးမ ီဒီရဖြစ်တဲ့ဒီထောင်စုစစ်လက်ကိုဒီထောက်ပါတာလေဒီမှာလည်းဆက်ရဒီထောင်စုလက်ဖြစ်မှာဒါပြီးမှကောအခြေခံဥပဒေတွေလည်းဒီလိုမျိုးဖြစ်မှာပဲဆိုတော့ဒီစီကိုသွားနိုင်တယ်လို့တော့မြင်ပါတယ်
2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်နိုင်ငံရေးပါတီအသီးသီးနဲ့တမတော်သားကိုယ်စားလှယ်တွေကိုတင့်လျော်တဲ့အချိန်မှာဖိတ်ခေါ်ဆွေးနွေးညှိနှိုင်းသွားမှာဖြစ်ကြောင်းနဲ့အဲ့ဒီဆွေးနွေးပွဲမှာတတိပုဂ္ဂလကိုယ်စားလှယ်တွေပါဝင်ရေးပူးပေါင်းကော်မတီရဲ့တာဝန်လှုပ်ပိုင်ခွင့်ရပိုင်ခွင့်နဲ့တက်တန်းတွေကိုလည်းသတ်မှတ်ပေးသွားမှာဖြစ်ကြောင်းပူးတွဲကော်မတီဖွဲ့စည်းရေးအတည်ပြုပြီးတဲ့နောက်မှာမြို့သားလွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကလွတ်တော်ကိုတင်ပြခဲ့ပါတယ်ခင်ဗျာ